အိန္ဒိယသမုတ်တရားထဲမှာရှာဖွေနေကြတဲ့ပျောက်ဆုံးမလေးလင်းကထုတ်လွှတ်တဲ့အသံလိုယူဆတဲ့အချက်ပေးမှုကိုသမုတ်တရားချမ်းပြင်အောင်အတော်နဲ့နဲ့ကထပ်ပြီးကြားနေရတာမို့လင်းကိုမကြားခင်မှာပဲတွေ့နိုင်တဲ့အလားအလာရှိလာနေပြီလို့ရှာဖွေအဖွဲ့အကြီးကဲအန်ဂတ်ဟျူစတန်ကပြောပါတယ်။ဗုဒ္ဓဖူးနေ့အစောပိုင်းအမေရိကန်ရေတပ်ရဲ့ရှာဖွေဆက်ပင်ဂါလိုကေတာကလင်းရဲ့ black box ကနေထုတ်လွှတ်ပေးတဲ့အသံအချက်ပေးတန်နှစ်ခုကိုကြားရတာမို့လင်းပြည့်ရဲ့အပိုင်းစာတွေတွေ့လာနိုင်မယ်လို့မျှော်လင့်ကြောင်းဩစတြေးလျရှာဖွေအဖွဲ့ခေါင်းဆောင်မစ္စတာဟျူစတန်ကပြောပါတယ်။အခုနောက်ဆုံးရတဲ့အချက်ပေးတန်တွေကြောင့်တွေ့နိုင်တဲ့အလားအလာပိုကောင်းလာတဲ့အပြင်အခုဩစတြေးလျနိုင်ငံအနောက်ပိုင်းမှာရှာဖွေနေတဲ့ကြေပြောတဲ့နယ်နိမိတ်ကိုနိုင်နိုင်နေတဲ့အနေအထားထိချုံးပြီးစနစ်တကျရှာဖွေနိုင်တော့မယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒါမလေးရှားကပျောက်ဆုံးတဲ့ MH370လင်းဟုတ်မဟုတ်တေချာနိုင်အောင်နိုင်ငံအများပြားကဝိုင်းဝန်းပြီးလင်းရင်ပြည့်အပိုင်းစာတွေကိုမျက်မြင်ခွဲခြားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါပြင်နောက်ထပ်အချက်ပေးတန်တွေထပ်ပြီးရဖို့လိုနေတယ်လို့သမုတ်တရားချမ်းပြင်ကိုဆက်ရုပ်ရင်းကိုတင်းမော့တွေလွှတ်ပြီးရှာဖွေဖို့အတွက်အာဏာပိုင်တွေမစီစဉ်ခင်မှာရှာဖွေရမယ့်နေရာအတိအကျတတ်မှတ်ပေးဖို့လည်းလိုအပ်နေတယ်လို့ပြောပါတယ်။လင်းရင်ပြန်တမ်းမှုမှတ်တမ်း black box ကအချက်ပေးတန်ထုတ်လို့ပေါ့တုံးတဲ့ဘက်ထရီယာရက်ပေါင်း30လောက်ထိပဲခံပေမဲ့ရှိသလောက်အားနဲ့ဆက်ထုတ်ပေးနေသေးတဲ့ဘက်ထရီလုံးဝမရက်ခင်အမြန်တွေ့နိုင်မှုဝိုင်းပြီးစူးစမ်းနေကြတာပါ။